တရုတ်ရဲ့တရားအုပ်ချုပ်ခွင့်ရထားတဲ့နယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေတယ်။အမေရိကန်ပြည်ထောင်စုကသတ်မှတ်ရတော့မှဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ချာနေကိုပေဟေဂန်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ
်Will Hong Kong be treated as any other Chinese city?
Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city. Hong Kong will be treated as any other Chinese city.ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်ဖို့လုပ်နေတာအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအမေရိကန်ကဆန်းစစ်နေကြောင်းလဲကျစ်ကွန်မြူနစ်ပါတီထိပ်တန်းတန်တမန်ရန်ကြီးချီနဲ့တွေ့ဆုံပြီးနှစ်ရက်ကြာမှပြောကြခဲ့တာပါရန်ကြီးချီကလည်းအမေရိကန်နေနဲ့အဓိကပြဿနာကြီးတွေနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်ရည်ချက်ကိုလေးစားဖို့လိုကြောင်းနဲ့ဒီလိုနှစ်နိုင်ငံတင်းမာတဲ့ဆက်ဆံရေးပြန်ကောင်းဖို့စ조사နေချိန်မှာပဲဟောင်ကောင်လိုကိစ္စမျိုးအတွက်ဂျာဝန်တာတွေမလုပ်ဖို့ပြောကြခဲ့ပါတယ်